ဟုတ်ကဲ့ပါ။SNLD ပါတီအနေနဲ့ရွေးကောက်ပွဲပြုလုပ်ခဲ့တဲ့ကမဲပေးမှုအခြေအနေတွေကိုစောင့်ကြည့်လေ့လာခဲ့တယ်လို့အခုဆက်ပြီးရွေးကောက်ပွဲနဲ့ပတ်သက်လို့ပြည်သူလူထုထံကနေစစ်တမ်းကောက်ယူမှုတွေလုပ်နေတယ်လို့ပါတီတာဝန်ရှိသူတူကပြောပါရယ်။ရှမ်းပြည်နယ်ကိုအဓိကထားပြီးစစ်တမ်းကောက်ယူနေတာဖြစ်တယ်လို့ဆိုပါရယ်။စစ်မှန်ပြီးလွတ်လပ်တရားမျှတတဲ့ရွေးကောက်ပွဲတစ်ခုမဟု ထဲမှာသူတို့ဘာတွေလုပ်လုပ်နေကြသလဲပေါ့နော်အဲဒီကညီချက်ကတော့လွတ်လပ်ပြီးတရားစီရင်တတ်မှုမရှိဘူးဆိုတာကိုပေါ်လည်အောင်ကျွန်တော်အနေနဲ့လူလူကြည်ကြည်ကြမ်းကြမ်းသိပါအောင်နောက်နိုင်ငံတကာအစိုးရအဲ့ဒီသိအောင်ဖော်ထုတ်ချက်တော့ဗောဗျာ
စစ်တမ်းကောက်ရံမှာမဲမတ္တမာမှုတွေသာမကတခြားမတ္တမာတဲ့နီလန်းတွေလည်းအများပြားတွေ့ရတယ်လို့ဦးဆိုင်လေးကဆက်ပြောပါတယ
်မဲမတ္တမာမှုကတော့အများဆုံးဗောဗျာသူတင်မဲနောက်ပြီးတော့မှနောက်တူးမဲဗောအချို့မျိုးနဲ့တရားနိုင်ပြီးလားတော့မှလုံးဝကြီးမနဲ့မိုးလင်းတော့လုံးဝကြောင်းကြက်ဆက်သွားတဲ့အနေအထားမျိုးတွေဗောအဲ့ဒါတွေသိရတယ်ကျန်ကိုကမထဲပဲနဲ့ဒီကျန်ပါတီကိုထဲတဲ့အုပ်စုတွေကိုအဲ့ဒါအုပ်စုရရကားတွေကိုခေါ်ပြီးတော့မှကျိန်းတာမောင်းတာအဲ့လိုမျိုးပေါ့နော်စိတ်ချောက်တာတွေဒါလည်းတွေ့ရ
သူတို့ရဲ့တွေးရှိချက်တွေကိုပြည်တွင်းပြည်ပမီဒီယာတွေကိုအသိပေးမှဖြစ်တယ်လို့ကုလသမဂ္ဂကလည်းအကြောင်းကြားမယ်လို့သိရပါတယ်ရွေးကောက်ပွဲမှာစံပြည့်နယ်အတွင်းစစ်ဆိုးရကျော်တော်နောက်ခံပြူထားတဲ့ပြည်တော်သူစက်ခိုင်ဖွံ့ဖြိုးရေးကျန်ဖို့ပါတီနဲ့ရှမ်းမျိုးသားဒီမိုကရက်တစ်ပါတီကြားပြူပါတီတို့အဓိကရှင်းပြိုင်ရွေးခန့်ကြတာဖြစ်ပါတယ်ရွေးကောက်ပွဲအပြည့်လွှတ်တော်မှနေရအများစုကိုကျန်းဖို့ပါတီကအနိုင်ရသွားပါတယ်ခင်ဗျာ